နေပြည်တော်မှာဖမ်းဆီးတရားစွဲခံထားတဲ့ဒေါ်အောင်ဆန်းစုကြည်ကျမရဲ့အခြေအနေကြောင့်ဒီနေ့ယုံကြည်ယူမလာရောက်နိုင်ခဲ့ပါဘူး။နေပြည်တော်အထူးတရားရုံးမှာဒေါ်အောင်ဆန်းစုကြည်ကျမရဲ့ရမလာနိုင်ဘူးလို့တရားသူကြီးကအသိပေးခဲ့တာဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်အနီးဝန်းကျင်မှာရှိသူတို့ကိုဗစ်ရောဂါကူးစက်ခံနေရတာကြောင့်ဖြစ်ပုံရပြီးဒေါ်အောင်ဆန်းစုကြည်ကိုဗစ်ဖြစ်မဖြစ်ကိုတော့အသေးချာမသိရသေးပါဘူး။ NLD ဆိုရလက်ထက်ကကိုဗစ်ကရောဂါပထမလှိုင်းကာလမှာရဟယင်ငါရန်သုံးဆွဲတာနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်တပ်ပရဝင်းမြင့်လူကပြန်ဝင်းကြီးဒေါက်တာဝင်းမြတ်အေးတို့၃ယောက်ကိုတရားစွဲထားတဲ့အဂတိလိုက်စားမှု၅မှုကိုတော့ဒီနေ့တရားရုံးမှာဆက်လက်စစ်ဆေးပါတယ်။တပ်ပရဝင်းမြင့်ကိုတော့ဗီဒီယိုကွန်ဖရင့်စင်းနဲ့ဒီနေ့စစ်ဆေးခဲ့တယ်လို့သိရပါတယ်။တကယ်တော့ဒီနေ့ရုံးချင်းကဒေါအောင်ဆန်းစုကြည်စွဲချက်တင်ခံထားတဲ့အဂတိလိုက်စားမှုအမှုတစ်ခုဖြစ်တဲ့ဥဖြိုးမင်းသိန်းစီကရွှေနဲ့ဒေါ်လာငွေရယူတယ်ဆိုတဲ့အမှုကိုနှစ်ဖက်ရှင်းနေပြီးအပိသက်ရှောက်ရမှာဖြစ်ပေမဲ့သူယုံမလာနိုင်တာကြောင့်မချားနာနိုင်ခဲ့ပါဘူးအပိသက်ရှောက်တဲ့ချက်ကိုလာဘက် AB 18ရဲ့မှာဒါတင်ပြဖို့တရားရုံးကရည်ချိန်ပေးခဲ့ပါတယ်နိုင်ငံတော်ရှုဝဲချက်ပေါက်ကြားမှုကြောင့်စီးပွားရေးအကြံပေးရှွန်တာနယ်အပါအဝင်အမှုတွဲတရားစွဲထားတဲ့အမှုကိုကြာတာပရိနေမှာစစ်ဆေးဖို့ရှိသလိုတောက်ကြနေကြရဲ့20ရွေးကောက်ပွဲမှာမလျော်ဩဇာသုံးကမဲမတမာမှုဖြစ်အောင်လုပ်ခဲ့တယ်ဆိုတဲ့အမှုအတွက်ယုံချင်းရှိပါတယ်အဲ့ဒီအခါကျရင်ဒေါအောင်ဆန်းစုကြည်လာနိုင်မနိုင်မသိရသေးပါဘူးဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေအနေနဲ့မီဒီယာတွေကိုသတင်းမပေးဖို့စစ်ကောင်စီဘက်ကပုံမှတ်ထုတ်တားမြစ်ထားတာမို့အမှုတွေကြားနာတဲ့အသေးစိတ်ကိုတော့မသိရပါဘူး